မရင်ချင်းခံခဲ့ရတဲ့မျိုးသမီးတွေပါဝင်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုလက်ခံဖို့ကနေဒါနိုင်ငံကကမ်းလှမ်းချက်အပေါ်ဘင်္ဂလားဒေ့ရှ်ဘက်ကပယ်ချလိုက်ပါတယ်ပြီးခဲ့တဲ့မေလအတွင်းကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တော့ကဒုက္ခသည်တွေကိုတိုင်းတာတစ်ခုထိကနေဒါနိုင်ငံကလက်ခံမဲ့အကြောင်းကမ်းလှမ်းခဲ့တာဖြစ်ပြီးတော့အဲ့ဒီကမ်းလှမ်းချက်ဟာအခုထိလမ်းဖွင့်ထားတော့မယ်လို့ကနေဒါရရှိတွေကပြောတဲ့အကြောင်းအယ်ဂျာဇီးရာသတင်းမှာမနေ့တုန်းကဖော်ပြထားပါတယ်UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံရဲ့အကူအညီနဲ့ဘင်္ဂလားဒေ့ရှ်နဲ့ကနေဒါနိုင်ငံကြားဒုက္ခသည်ခေါ်ယွေးကိစ္စကိုဆွေးနွေးနေကြတယ်။ဘင်္ဂလားဒေ့ရှ်အရာရှိတွေအနေနဲ့လည်းဒီကိစ္စကိုလေ့လာကြလိမ့်မယ်လို့ဘင်္ဂလားဒေ့ရှ်ဘုန်းကြီးချုပ်ရှိတ်ခါစီနာကပြောပါတယ်။ကနေဒါဘက်ကလည်းဒုက္ခသည်လက်ခံရေးကိစ္စကိုဘင်္ဂလားဒေ့ရှ်နဲ့ဆွေးနွေးလိုပါတယ်လို့ကနေဒါနိုင်ငံရဲ့ဝန်ကြီးကဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ဖိစီးနှိပ်စက်မှုတွေမြန်မာနိုင်ငံအတွင်းကြီးကြီးမားမားရှိနေနိုင်သေးတာမို့မြန်မာနိုင်ငံကိုဒီလအတွင်းဒုက္ခသည်တွေပြန်ပို့တဲ့ဒီပို့စီစဉ်နေတဲ့ကိစ္စတွေကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာစုံစမ်းစစ်ဆေးသူကဘင်္ဂလားဒေ့ရှ်ကိုအင်္ဂါနေ့တုန်းကပဲတိုက်တွန်းထားတာရှိပါတယ်